အိန္ဒိယထိန်းချုပ်တဲ့ကက်ရှမီးယားဒေသကတပ်စခန်းတစ်ခုကိုလက်နက်ကင်အများပြားဒီကနေ့ဝင်တိုက်တာမှာလက်နက်ကင်သုံးဦးနဲ့နောက်ထပ်လူတစ်ယောက်ထဲမှနေတည်ဆုံးသွားတယ်လို့အိန္ဒိယစစ်တပ်နဲ့ရဲတပ်ဖွဲ့တာဝန်ရှိသူတွေကပြောပါတယ်။အိန္ဒိယနဲ့ပါကစ္စတန်ပိုင်းနယ်ခြားကလက်နက်အပြည့်စုံနဲ့စောင့်ကြံ့နေတဲ့နေဆန္ဒမှာလက်နက်ကင်တွေကတနက်တည်းလက်ပစ်ပုံးတွေတုံးပြီးတိုက်ခိုက်ကြတာလို့တာဝန်ရှိသူတွေကပြောပါတယ်။ပထမတိုက်ခိုက်မှုပြီးတဲ့နောက်ဖြစ်တဲ့6နာရီကြာတိုက်ပွဲမှာလက်နက်ကင်သုံးဦးနဲ့အစ်သား2ဦးတည်ဆုံးတယ်လို့အကြီးအကဲတာဝန်ရှိသူတူကပြောပါတယ်။အိန္ဒိယစစ်သားတယောက်ခံရရတယ်လို့လည်းဆိုပါတယ်။ကက်ရှမီးယားဒေသဟာလွတ်လပ်ရေးဒါမှမဟုတ်ပါကစ္စတန်နဲ့ပေါင်းစည်းရေးတောင်းဆိုတိုက်ပွဲဝင်နေတဲ့သဘုံအဖွဲ့အများပြားရှိတဲ့ဒေသဖြစ်ပြီးအဲ့ဒီမှာချထားတဲ့အိန္ဒိယတပ်ဖွဲ့တွေကိုတိုက်ခိုက်နေတာပါဗီတရှားလက်အောက်ကနေနှစ်နိုင်ငံလွတ်လပ်ရေးရခြင်းကလေးကကက်ရှမီးယားဒေသပိုင်ဆိုင်မှုနဲ့ပတ်သက်ပြီးအိန္ဒိယနဲ့ပါကစ္စတန်အကြားအငင်းပွားနေတာ190လောက်ရှိနေပါပြီနှစ်နိုင်ငံစလုံးကကက်ရှမီးယားဒေသကိုအပြည့်အဝပိုင်ဆိုင်တယ်လို့ပြောထားပေမဲ့တပိုင်းစီကိုပဲအုပ်ချုပ်ထားနေတာပါနျူကလ িয়ার လက်နက်ပိုင်ဆိုင်တဲ့အိန္ဒိယနဲ့နိုင်ငံအကြားစစ်ပွဲ3ကြိမ်ဖြစ်မှုတာမှာ2ကြိမ်ကကက်ရှမီးယားဒေသနဲ့ပတ်သက်ပြီးဆစ်ဖြစ်တာပါပါကစ္စတန်နိုင်ငံဟာသူ့မြေပေါ်မှာအကြမ်းဖက်သမားတွေကိုလူရှာဝင်ပြူထားပြီးအကြမ်းဖက်ဝါဒကိုအားပေးအားမြောက်လုပ်နေတယ်လို့အိန္ဒိယဘက်ကပြောပါတယ်